မြမညဉ့်ဉန်၍ဂျောင်းဝင်ဆောင်ရွက်သူနီပွန်ဖောင်ဒေးရှင်းဥက္ကဋ္ဌဆာဆာကာဝါနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ပြီးမတ်လ10ရက်နေ့ကထိုင်းနိုင်ငံချင်းမိုင်မြို့မှာဆောင်တွေ့ခဲ့ပြီးမြမနိုင်ငံအာဆီယံအထူးကိုယ်စားလှယ်ခီးစဉ်ကိစ္စလူသားချင်းစာနာမှုဆိုင်ရာအကူအညီစားတဲ့ကိစ္စတွေနဲ့ပတ်သက်ပြီးဆွေးနွေးခဲ့ပါတယ်ဆာဆာကာဝါဟာဒီအစည်းအဝေးမတိုင်ခင်ကအာဆီယံဥက္ကဋ္ဌကမ္ဘောဒီးယားဝန်ကြီးချုပ်နဲ့တွေ့ဆုံခဲ့တယ်လို့ထိုင်းနိုင်ငံသားရဲ့ဝန်ကြီးအင်ဒိုနီးရှားနိုင်ငံသားရဲ့ဝင်ကြီးတို့နဲ့လည်းတွေ့ဆုံခဲ့ပါတယ်။ဆာဆာကာဝါရဲ့ခရီးစဉ်နဲ့သူ့ရဲ့ကြိုးပမ်းမှုတွေကနေဘာတွေမျှော်လင့်နိုင်ပါမလဲ။ဒီအကြောင်းအရာတွေကိုဆာဆာကာဝါနဲ့တွေ့ဆုံခဲ့သူတချို့အပါအဝင်သုံးသပ်သူတချို့နဲ့ဆက်သွယ်မေးမြန်းပြီးတော့ကိုဝင်းမင်းကတင်ပြထားပါတယ်
။ဟုတ်ကဲ့မြန်မာပြည်နယ်စစ်မြေဆိုင်ရာဂျပန်ထူးတယ်မစ္စတာဆာဆာကာဝါအနေနဲ့ကရင်ရှမ်းကရင်လီလက်နက်ကိုင်တပ် KNU RCSS KNPB တို့ဖြင့်တနင်္ဂနွေလို့ပြည့်စာချုပ် NCA လက်မှတ်ချုပ်လက်နက်ကိုင်ဆယ်ဘွဲ့ရဲ့ငင်းကြီးလူငယ်စဉ်ဥဆောင်ဖွဲ့ PPSC နဲ့တွေ့ရမှာထူးခြားချက်ကိုတွေ့ဆုံခဲ့တဲ့ PPSC ကုတွဲဥဆောင်သူဗိုလ်မှူးကြီးခေါင်းကာက
ဒါဆိုရင် special employee ဘွားမဲ့ခရီးစဉ်ကိုသူ့အနေနဲ့အထောက်အကူပြုရတဲ့သဘောပါပဲ။ဒီ special employee ကလက်တွေ့အလုပ်ပြောင်းလုပ်ဖို့ထိုက်တွန်းတယ်။ဒီမှာပြည့်ရဲ့ကျေးဇူးတွေဟိုသူ့အတွက်ကျွန်တော်ရှင်းပြတယ်။ပြီးတော့အဲ့ဒီလူကသွားလို့ရှိရင်ဘာတွေလုပ်တဲ့လဲတတူတခုတော့အကျိုးရှိအောင်လုပ်ပါဆိုတဲ့သဘောမျိုးပါ။အဲကြောင့်ကျွန်တော်တို့ဘက်ကလည်းပူပေါင်းဆောင်ရွက်ဖို့ပါ။အဓိကကတော့မိလိုက်ရှာပြီးတော့ဆင်းရဲဒုက္ခရောက်နေတဲ့အပြစ်မဲ့ပြည်သူလူထုတွေကိုအကူအညီရရေးကိုစူးစမ်းဆောင်ရွက်ဖို့ပါဗျာ။တခြားကြီးကြပ်ကြပ်ဘာတရားလောက်ညာလောက်မလုပ်နိုင်ခင်ပါဒုက္ခတွေတွေကိုအကူအညီပံ့ပိုးနိုင်ဖို့မိလိုက်အရင်ရှာဖို့ဆောက်ပါဗျာ။အဲ့ဒီလောက်ပါပြောပါလား
။ဒါအပြင်လက်ရှိချင်းနိုင်ကိုရောက်နေတဲ့ ISC မြမမဟာကျွာနဲ့လူဝါဒလိလရဲ့အဖွဲ့ကညှိနှိုင်းမှုဥပဒေရင်းကလည်းအခုသသကာဝခီးစဉ်ရဲ့ထူးခြားမှုနဲ့စင်ခေါ်ချက်ရှိနေတာကို
ဒီသွားချင်းစာနာမှုပေါ့ဒီ humanitarian ground ကနေပြီးတော့တဖြည်းဖြည်းနဲ့ရှေ့ဆက်လုပ်လို့ရအောင်ဆိုတဲ့သဘောမျိုးချင်းကပ်ချင်ပုံရပါတယ်တစ်ဖက်ကကြတော့လည်းဘယ်လိုပြဿနာရှိလဲဆိုတော့ဒီတလောတုံးကဒီနိုင်ငံကြီးဝန်ကြီးဌာနပေါ့ဆိုတော့စစ်ကောင်စီကနေပြီးတော့သူတို့ကြေညာချက်ထုတ်တဲ့အခါမှာဒီနိုင်ငံတကာကနေပြီးတော့ဒီကြောင်းဝင်ဖြန့်ဖြေးမှုတွေဝင်လုပ်တဲ့ကိစ္စတွေမှာသူတို့က driver ရှိမှဒီမောင်းနေတဲ့သူနေရာမှာသူနေမယ်ဆိုတဲ့ဟာမျိုးကြတော့လောကကရတော့သိတော့လိုမဲ့ပုံစံတော့မရပါဘူး။ဆိုတော့နောက်တစ်ခုကကြတော့လေအခုလက်ရှိ NGO တို့အခု new player ပေါ့ဗျာဒီအုပ်စုတွေကြတော့လေသူတို့ကအကျောင်းထက်အင်အားစုဆိုပြီးကြီးညာရတယ်ပြည်ဆောင်ဆွေးနွေးဖို့ရှိပြီဆိုတဲ့အခါကျတော့ဒီစက်ကနာတွေကလည်းတော်တော်ပြည်လည်ဖို့ခက်အောင်ပဲထင်ပါတယ
်။ Mr. Sasakawa အနေနဲ့အခုထိုင်းနိုင်ငံမတိုင်ခင်ဒိဋ္ဌာနေကကမ္ဘောဒီးယားနဲ့စနေကအင်ဒိုနီးရှားခီးတွေမှာသူတို့ကြာဆင်းရဲခဲ့တာတွေကိုလည်းရှင်းပြခဲ့တယ်လို့ဘုံကြီးခေါ်ကကဆိုပါတယ်
။ကမ္ဘောဒီးယားမှာကဟိုဆယ်နဲ့လည်းတွေ့တယ်နောက်သူတန်တမန်နဲ့လည်းတွေ့တယ်။ဟိုဆယ်နဲ့သူမိတ်ဆွေဖြစ်တာအနည်း30ရှိပြီ။အဲဟိုဆယ်ကသူ့ကိုပြောတာရောသူဥက္ကဋ္ဌဖြစ်တော့မှအကြံပေးနေတဲ့ခါမျိုးဆိုတော့အကြံပေးခံတာတော့သူလည်းမခံသေးဘူးပေါ့ကွာ။ဒါပေမဲ့လိုအပ်တဲ့အကူအညီကိုသူပေးမှာပေါ့။အဲ့ဒီအထူးကိုယ်စားလှယ်ပြီးစင်မှာပူပေါင်းဆောင်ရွက်လောင်းတယ်လို့တော့သူပြောတယ်။လိုအပ်တဲ့အကြံဉာဏ်လိုအပ်တဲ့ဟောတာသူပံ့ပိုးမှာပေါ့ကွာ။ဘာတော့ကမ္ဘောဒီးယားပြီးရင်နောက်နေ့မှာဂျကာတာလည်းဥက္ကဋ္ဌဖြစ်အောင်မယ်ဆိုတော့နောက်လာမယ့်ဥက္ကဋ္ဌရောပေါ့ဒီကြီးကြီးဖြစ်မှကောင်းတယ်လို့ဆိုတော့အဲဒါကိုသုံးသပ်တာပါ။အင်ဒိုနီးရှားတွေ့ပြီးတော့မှကမ္ဘောဒီးယားရောက်ပါလား။အင်ဒိုနီးရှားအရင်တွေ့ရလေ။အင်ဒိုနီးရှားကနိုင်ငံတိုင်းဝင်ကြီးလေ။ဟိုမျိုးသမီးကတွေ့ရတယ်ဆိုတော့မလာရှင်းရတယ်တဲ့ဘာမှပြီးတော့။ပါဝင်နဲ့ပါဝင်တဲ့ဒီပါမစကားပြောမယ်ဆိုတာတော့မှန်နေမဲ့ဆော့ဆော့ချင်းမှာတော့အားလုံးမပါနိုင်တော့ပါနိုင်တဲ့လူတွေကလုံးနဲ့တလောက်လောက်တာပေါ့ဥပမာကျောက်ကရောက်တဲ့လူကယ်နိုင်သလားအခုဒီပေးရည်တွေကိုလုံနိုင်သလားပေါ့ဒီလက်ရှိအခြေအနေရောတော့ဘယ်သူမှအသိရောဆက်စိုးမရှိသေးဘူးပေါ့ဒီတိုင်းကြီးရှိမနေခြင်းရောပေါ့မိသားရှာကြတဲ့လူတွေကြီးတော့
ဒါအပြင်အခုထိုင်းနိုင်ငံခီးစဉ်တဲ့ထိုင်းနိုင်ငံကြီးဝန်ကြီးနဲ့မစ္စတာဆာဆာကာဝါအဓိကဆက်လက်ခဲ့တာကိုလည်းဘုံကြီးခေါ်ကက
ထိုင်းနိုင်ငံဆိုင်ဝန်ကြီးအဲ့ဒီမရှိရတော့တခုပဲပါပါဒါမှဒီအရေးဒီသားရှာကြဖို့ဒီတိုင်းလို့သားရင်တော့လူထုပြင်လာတာပေါ့ဗျာစပေးပြင်ရတယ်သူတို့ပြင်တော့အဲ့ဒီ human trading system ပါပဲအဲ့တော့ဒီတာဝန်တကယ်ရှိတဲ့ဒါဆိုရင်တိုင်းပြည်တွေကလက်တွေ့ချင်းကြောက်တစ်ခုခုလောက်ပါဆိုတဲ့သဘောမျိုးသူစိုက်ပုံးကြပါတယ်ဟိုဘာနိုင်ငံကဒီတပတ်တော့မပေါ်တော့ဘူးလေသူအဲ့ဒါပြန်ဘာကောက်ပြန်တပတ်ခါဂျပန်ပြန်တယ
်အဲ့တော့အခုခီးစဉ်ကလည်းဘာမျှော်လင့်နိုင်ပါလဲလို့မိရမဥအောင်သူင်းက
အာဆီယံကအခုချိန်မှာတကယ်ကို really divided လေနော်ဟိုအုပ်စုကွဲတဲ့ပုံစံကတော်တော်သိသိသာသာဖြစ်တော့ဒီဇင်ဘာပြည်အရေးမှလည်းသဘောထားကွဲတဲ့ဟာတွေတော်တော်များများပေါ်ပြကြပါတယ်ဆိုတော့ဒါတွေဟိုဒီအထူးကိုယ်စားလှယ်အနေနဲ့ပေါ့ဘယ်လိုရှိနိုင်မလဲပေါ့ဆိုတော့တကယ်လို့လူသားချင်းစာနာမှုကိစ္စမျိုးနဲ့ကျွန်တော်တို့လမ်းဖောက်နိုင်တယ်စဝင်မယ်ဆိုရင်တော့
လမ်းစပွင့်တယ်လို့ပဲပြောရပါလိမ့်မယ်။စိတ်တော့အများကြီးအောင်မြင်လို့တော့ကျွန်တော်မမျှော်လင့်တာပါဘူး။
မြန်မာဆိုင်ရာအာဆီယံထူးထန်ကမ္ဘောဒီးယားနိုင်ငံဆိုင်ဝန်ကြီးအနေနဲ့မြန်မာနိုင်ငံကိုဒီလနဲ့မကြာခင်သွားဖို့ပြင်သားချိန်မှာတရုတ်ထူးထန်လှုပ်ရှားမှုလဲလာချိန်နဲ့ကုလထူးထန်တဲ့လှုပ်ရှားမှုမစတဲ့ချိန်မှာဂျပန်ထူးထန်ခီးစဉ်ဖြစ်လာတာလို့သုံးသပ်မှုတွေရှိနေပါတယ်။